စစ်အုပ်ချုပ်ရေးကောင်စီကနေခန့်ထားတဲ့အုပ်ချုပ်ရေးမှုနဲ့ဒလန်လို့ဆွဆွဲခံရတဲ့သူတွေကိုလုတ်ကြံခံရတဲ့ဖြစ်ရပ်တွေခုနောက်ပိုင်းမှာမကြာခဏဆိုသလိုရှိလာနေပါတယ်။တစ်ဖက်မှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ဆက်ဆက်တဲ့သူတွေကိုတပ်ဖြတ်ရန်ပြူတာတွေလည်းရှိနေပါတယ်။ဒီအခြေအနေတွေပေါ်မှာတုံ့တက်ချက်အမြင်တချို့ကိုစူးစီးပြီးရန်ကုန်ကပေးပို့ထားတဲ့သတင်းမဆုမျက်မှုပြပြပေးပါရှင်။
စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒလန်လို့ဆွဆွဲနေကြတဲ့စစ်ကောင်စီကခန့်အပ်တဲ့ရက်ွက်မျိုးနဲ့အုပ်ချုပ်ရေးမှုတွေတပ်ဖြတ်ခံရတာအခုနောက်ပိုင်းမှာခက်စိတ်စိတ်ရှိလာနေပါတယ်။ဂျွန်လ18ရက်နေ့ကရန်ကုန်တိုင်းစမ်းချောင်းမြို့နယ်ကတန်တရာရက်ွက်အုပ်ချုပ်ရေးမှုဦးအောင်ကျော်မိုးသူ့ရဲ့နေအိမ်မှာဘယ်သူဘဝမှမသိတဲ့တနက်သမားရဲ့ပြစ်ခတ်မှုကြောင့်ညာဘက်နေရွက်ဒဏ်ရာရခဲ့ပြီးတော့ဆေးရုံမှာဆေးကုသမှုခံယူနေရပါတယ်။ VOA ကသိထားသလောက်ဂျွန်လ16ရက်နေ့တရက်ထဲမှာတင်လိုင်းတာယာမြို့နယ်အမှတ်73ရပ်ကွက်အုတ်ချုပ်ရည်မှုဦးလှဦးဦးကောင်းမှတနက်နဲ့ပြစ်ဒတ်ခံရပြီးတော့ကျောက်တန်းမြို့နယ်ဒုပညာရည်မှုဦးဝေးထွန်းဟာလည်းတနက်နဲ့ပြစ်ဒတ်ခံခဲ့ရတယ်လို့ကရင်ပြည်နယ်ဖျားသုံးစုမျိုးကစစ်တပ်သတင်းပေးလို့ဆွဆွဲခံရသူတဦးလည်းတနက်နဲ့ပြစ်ဒတ်ခံခဲ့ရပါတယ်လူတွေအပြန်အလှန်တပ်ဖြတ်နေတာကိုအားမပေးတယ်လို့အာနာသိန်းစစ်ကောင်စီရဲ့တပ်ဖြတ်မှုကိုလည်းပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့သတင်းစာဆရာတယောက်ကအခုလိုပြောပါတယ
်လူတွေချင်းချင်းတပ်ဖြတ်တာကြီးကကောင်းတယ်လို့မဟုတ်ဘူးနော်အပြန်အလှန်တပ်ဖြတ်နေတာလည်းတိုင်းပြည်အတွက်ကောင်းလာမယ်ရှေ့ပိုကောင်းလာမယ်လို့မယူဆဘူးယူဆကြရလည်းမရှိဘူးပေါ့နော်အပြန်အလှန်တပ်ဖြတ်မှုတွေကပိုပြီးတော့အပြန်အလှန်အညှိုးထားကြမယ်အပြန်အလှန်လက်စားချေတယ်ဆိုတော့အစိုးရအတန်နေရာတွေကိုဆင်းသွားနိုင်ကြရရှိတယ်အဲ့တော့ကိုယ့်ရဲ့ကိုချင်းတီလာနဲ့စံနှုန်းတန်ဖိုးရဘာသာရေးအဆုံးအမအရာပြောမယ်ဆိုလို့ရှင်တော့ဘသူမှတတ်ဖြတ်တာမျိုးမလိုလားဘူးပေါ့နော်မမြင်ချင်ဘူးဒါထောက်ခံအားပေးတာမျိုးမလုပ်ချင်ဘူးဘောတရားရှိတယ်အဲ့တော့အမြင်တစ်ခုကိုပြတ်ပြတ်သားသားပြောလို့ရှင်တော့အဲစံနှုန်းတန်ဖိုးပုံမှာလည်းအခြေခံပြီးပြောကြတယ်နော်တတ်ဖြတ်တာဘသူပဲဖြစ်ဖြစ်ပေါ့နော်စစ်ကောင်စီရဲ့တတ်တာပဲဖြစ်ဖြစ်ဒလန်ဆိုပြီးနာမည်တက်ပြီးတော့တတ်တာပဲဖြစ်ဖြစ်တတ်ဖြတ်မှုကတော့မကောင်းဘူးနော်တတ်ဖြတ်မှုကြောင့်တိုင်းပြည်ပြည်လဲသွားမယ်လို့လည်းအဲမယူဆဘူးသို့တော့အဲ့လိုပြောလို့အာနာသိန်းနာဟုအာနာသိန်းနဲ့စစ်ကောင်စီကတက်ဖြတ်တာကိုသဘောတူပဲဆိုတဲ့သဘောမတက်ရောက်ဘူးပေါ့နော်အဲ့ဒါကိုလည်းပြင်းပြင်းထန်ထန်စန့်ကျင်တန့်ွက်တယ
်လက်နဲ့ချင်းရှင်ပြီးတော့တိုက်ခိုက်တာမဟုတ်တာကြောင့်ဒလန်လိုနံပါတ်တက်ခံရသူတိုင်းကိုမှားရွက်မတက်မီအောင်ဆင်ကျင်ဖို့လိုတယ်လို့သတင်းစာဆရာတယောက်တတိပေးပါတယ
်တော်လိုင်းအင်အားစုကတက်ကလက်နဲ့အားကိုနဲ့ပြည်သူလူထုကိုဖိနှိပ်တဲ့အတွက်လက်နဲ့နဲ့ပြန်ပြီးတော့တော်လန်တက်ခိုက်တာဒီကိစ္စတရားတယ်ဥမာပြန်ကြရားမှာအခုဖြစ်နေတဲ့တိုက်ပွဲလိုဟာမျိုးပေါ့နော်မင်းတက်မှာဖြစ်နေတဲ့တိုက်ပွဲလိုဟာမျိုးဒီကိစ္စတရားတယ်ပေါ့နော်နောက်ပဲပြန်လန်တိုက်ကြတာဖြစ်တဲ့အတွက်ဒလန်ကိုနောက်ပိုးသိပ်ပြီးတတ်တဲ့ကိစ္စကတော့ဒီကိစ္စကတော့တရားရလို့မယူဆဘူးပေါ့နော်ကိုယ်အနေနဲ့သို့တော့တရားရလို့မယူဆပေမဲ့ဒီကိစ္စကိုလုပ်နေတာကိုလည်းအားပေးခြင်းအားမပေးဘူးသို့တော့လုပ်နေတဲ့သူလည်းအပြစ်မတင်ခြင်းဘူးနော်ဖြစ်နေတဲ့ပြဿနာပါပေါ့နော်သို့တော့လူမမားအောင်လူမမားပြီးမတောက်အောင်တော့ဆင်ခြင်သတိထားဖို့လိုမယ်ဆိုတဲ့ဟာကတော့ပြောချင်တာပေါ့နော်
စစ်ကောင်စီကိုလိုလားသူတွေပြစ်မှတ်ထားအသက်ခံနေရတာဟာအာဏာသိမ်းစစ်ကောင်စီရဲ့အကြမ်းဖက်ရက်စက်မှုတွေကြောင့်ဖြစ်လာရတာလို့နိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကမြင်ပါတယ်
။အဲ့ဒါဖြစ်ရတဲ့အကြောင်းကတော့ခုနကလိုကျွန်တော်တို့လုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့ပြည်သူလူထုငြိမ်းချမ်းစွာဆန္ဒပြမှုကိုအကြမ်းဖက်ဖြိုခွဲမှုတွေကနေပေါ်ပေါက်လာတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။အဲ့ဒီပေါ်မှာပြန်ပြီးတုံ့ပြန်တိုက်ခိုက်မှုတွေရှိလာတယ်လို့လည်းကျွန်တော်ယူဆပါတယ်။
ငြိမ်းချမ်းစွာဆန္ဒပြတာတွေအကြမ်းမဖက်အာဏာဖီဆန်ရေး CDM နှုတ်ရှားမှုတွေကနေလက်ရှိမှာခုခံကာကွယ်ရေးလှုပ်ရှားမှုဘက်ကိုပြောင်းလာနေကြပါတယ်။အဲ့ဒီနေရာမှာစစ်ကောင်စီနဲ့ပတ်သက်တဲ့အင်အားစုအပေါ်တုံ့ပြန်တိုက်ခိုက်တာမျိုးဖြစ်လာတာလို့သူကပြောပါတယ်
။အင်အားစုနဲ့ပေါ့။အင်အားစုဆိုတာစစ်ကောင်စီလိုလားတဲ့အင်အားစုနဲ့စစ်ကောင်စီဆန့်ကျင်တဲ့အင်အားစုတွေအကြမ်းမှာနော်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာတာ။အဲ့ဒီလိုဖြစ်လာတာဟာတိုင်းပြည်အတွက်ကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူးအဲ့ဒါတွေရက်သွားစီရှင်လို့ရှင်စစ်ကောင်စီအနေနဲ့ဒီလူညုံရေးလုပ်ငန်းအနေနဲ့လုံဆောင်ရတဲ့နေရာမှာတရားမဲ့ဖိနှိပ်မှုတွေတပ်ဖြတ်မှုတွေမလုပ်ဖို့အဲ့ဒါတွေရက်ဖို့လိုပါတယ်အဲ့ဒါတွေရက်မှသာလင်ဒါကျွန်တော်တို့ဂျက်ဆိုင်သွားနိုင်တယ်ယောဂသွားနိုင်တဲ့အခြေအနေရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဒါပေမဲ့ခနေ့ချင်းချင်းစစ်ကောင်စီကမျိုးပြမှာရောကြီးလက်မှာပါအခုဆက်လက်ပြီးတော့ဖိနှိပ်တပ်ဖြတ်မှုတွေဆက်လုပ်နေကြရတော့အဲ့ဒီကိစ္စတွေကရှိလာအောင
်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နှင်းတာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားတိုက်ခိုက်တာတွေကနေလူပေါင်း890ထက်မနည်းသေဆုံးခဲ့ပါတယ်အခုအချိန်အထိဆက်လက်ဖမ်းဆီးခံထားရသူကလည်း9000နီးပါးရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကစာရင်းပြုစုထုတ်ပြန်ထားပါတယ်ရှင်